ဒီလိုနိစ္စနိုင်ငံကခွေရန်ဂျာကာတာအုပ်ချုပ်ရေးမှုပြုတ်ကျသွားတဲ့နှစ်နှစ်ပြည့်အထိမ်းအဖြစ်နဲ့လူပေါင်းတသိန်းလောက်တင်းငင်းလေးကချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။လာမယ့်နှစ်မှာကျင်းပဖို့ရှိတဲ့သမရယူကောက်ပွဲမတိုင်ခင်သမရကိုယ်စားလှယ်လောင်းတွေကလူထုထောက်ခံမှုရရှိနိုင်ဖို့ကြိုးစားနေကြတဲ့အချိန်မှာပဲအခုလိုဆန္ဒပြနေကြတာဖြစ်ပါတယ်။ဂျာကာတာအုပ်ချုပ်ရေးမှုဘာဆူကီဂျာဟာဂျာပူနမ်ဟာယူကောက်ပွဲမှာရှုံးနေခဲ့သလို2016ခုနှစ်ကလူထုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းပါတာတရားကိုစော်ကားမှုနဲ့ထောင်နဲ့နဲ့ချမှတ်အပြစ်ပေးခံရပါတယ်။သူကအဲဒီလိုတရားစွဲထောင်ချလိုက်တဲ့လောက်ရဟာမွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာပါတာတရားနဲ့ပတ်သက်လို့တိခန့်ခွဲလွတ်မှုညှော်နယ်လာတဲ့လက္ခဏာအဖြစ်ရှုမြင်ကြပါတယ်။ကမ္ဘာမှာမွတ်စလင်ဘာသာဝင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာကြားတွေအပေါ်တိုက်ခိုက်မှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်ဘာသာတရားမတူညီသူတွေအတူရှင်တွဲနေထိုင်တယ်ဆိုတဲ့ဂုဏ်သိက္ခာကလည်းတဖြည်းဖြည်းကျဆင်းလာနေပါတယ်။အင်ဒိုနီးရှားမှာလာမဲ့ဒီပြည်လမှာကျင်းပမဲ့သမရယူကောက်ပွဲမဲ့ဆွေပွဲတွေမှာစီးပွားရေးကိစ္စနဲ့အတူနိုင်ငံရေးရဘယ်ဘက်မှာရပ်တည်ရဲဆိုတာနဲ့ဘာသာကြားတွေပေါ်တိခံမှုညှော်နယ်လာနေတဲ့ကိစ္စတွေဟာထိတ်တန်းကပါဝင်နိုင်တယ်လို့လည်းလေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်